ထိုင်းနိုင်ငံနဲ့ကိုထွက်ပြေးခိုလုံလာတဲ့မြန်မာနိုင်ငံသားတွေကိုလူသားချင်းစာနာထောက်ထားပြီးတော့ယာယီအလုပ်လုပ်ခွင့်ပြုဖို့ထိုင်းအစိုးရကိုထိုင်းတိုက်ခန့်ပါတီဖြစ်တဲ့ Fair Party လွှတ်တော်မှခနာဝီစုံပန်ကအကြံပြုပြောဆိုထားပါတယ်။နိုင်ငံသဘောတူညီချက်အရထိုင်းနိုင်ငံကိုအလုပ်သမားတွေစီလွှတ်တာမြန်မာစစ်ကောင်စီကယာယီရက်ဆိုင်ထားတဲ့အတွက်ကြောင့်ဒီလိုရက်ဆိုင်တာဟာမြန်မာနိုင်ငံအခြေအနေနဲ့သက်ဆိုင်နေမသက်ဆိုင်မှုမသိရပေမဲ့နေရက်ပြန်ပို့ခံရမယ့်မြန်မာအလုပ်သမားတွေအတွက်အကြီးအကျယ်စိုးရိမ်ရတဲ့အကြောင်းလွှတ်တော်မှခနာဝီစုံပန်ပြောဆိုထားကိုဘန်ကောက်ပို့စ်သတင်းစာမှာရေးသားထားပါတယ်။နှစ်နိုင်ငံနားလည်မှုသဘောတူစာချုပ်လွှာအရအရင်ကမြန်မာနိုင်ငံသားတွေနေစဉ်800-800ကြာထိုင်းနိုင်ငံမှာအလုပ်လုပ်ဖို့ရောက်လာခဲ့တာလို့လည်းသူကပြောဆိုထားပါတယ်။စစ်ကောင်စီထုတ်ပြန်တဲ့အရွယ်ရောက်သူတွေစစ်မှုမထမ်းမနေရအမိန့်ကြောင့်ထိုင်းနိုင်ငံနဲ့ကိုမြန်မာနိုင်ငံသားတွေအများအပြားဝင်ရောက်ဖို့ကြိုးစားနေချိန်မှာပဲထိုင်းတိုက်ခိုက်အမှတ်ရဲ့ပြောဆိုချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ထိုင်းဝန်ကြီးချုပ်ဆက်သသာဗီစင်ကတော့ထိုင်းနိုင်ငံနဲ့ကိုတရားမဝင်ဝင်ရောက်တဲ့မြန်မာနိုင်ငံသားတွေကိုအရေးယူမယ်လို့သတိပေးပြောဆိုထားပါတယ်။လွှတ်တော်မှခနာဝီစုံပန်ကမြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံကိုတရားမဝင်ဝင်ရောက်လာတာမဟုတ်တဲ့အကြောင်းနဲ့စစ်ပွဲတွေကြားကအသက်လူပြေးလာရတဲ့သူတွေဖြစ်တဲ့အကြောင်းစစ်မှုမထမ်းမနေရဥပဒေကိုရှောင်ရှားဖို့ရောက်လာတာဖြစ်ပြီးတော့လူသားချင်းစာနာမှုအရထည့်သွင်းစဉ်းစားဖို့ကိုလည်းထိုင်းအစိုးရကိုတိုက်တွန်းနေပါတယ်ရှင်။